ိုင်ငံတော်သမ္မတဦးသိန်းစိန်ဖိတ်ကြားမှုနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးရှန်တိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အဲ့ပေါင်းအမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်ဆွေတိုင်းသားစီလုံးညီညွတ်ရေးပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးသိန်းထွန်းနဲ့ပြည်တော်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဒုတိယဥက္ကဋ္ဌဦးထေးဦးတို့ကဒုတိယသမ္မတနှစ်ဦးတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ပြည်တော်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့နဲ့တမရအိမ်တော်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးပြန်ချဲဝင်ကြီးဦးရထွတ်ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။အဲ့ဒီရှင်းလင်းပွဲမှာနိုင်ငံတော်တမရဦးသိန်းစိန်ဆွေးနွေးခဲ့တဲ့ကန္ဓာ၃ခုအကြောင်းကိုဝင်ကြီးကအခုလိုရှင်းပြခဲ့ပါတယ်
။တမရကြီးကတော့ကျွန်တော်ဒီဆွေးနွေးပွဲရဲ့အဖွဲ့မိန့်ကမှကန္ဓာ၃ခုနဲ့ပတ်သက်ပြီးတော့မှအမျိုးသားနိုင်ငံရေးအင်အားစုတွေအားလုံးပူးပေါင်းဆောင်ရွက်ပြီးလုပ်ကိုင်ဆောင်ရွက်နိုင်မဲ့နည်းလမ်းများကိုရှာဖွေကြဖို့ပုံမလင်းလင်းဆွေးနွေးကြဖို့ဆိုပြီးတော့တိုက်တွန်းခဲ့ပါတယ်။သမ္မတကြီးညွှန်ပြောကြားခဲ့တဲ့ကဏ္ဍ၃ခုရှိပါတယ်ပထမဆုံးကဏ္ဍတော့လက်ရှိဖြစ်ထိုးနေတဲ့ဒီမိုကရေစီပြည်ပြပြောင်းလဲလုပ်ငန်းစဉ်များနဲ့နိုင်ငံရေးဖြစ်စဉ်ကိုအစစ်အစစ်ဆက်လက်ရှင်းသန်းဖြစ်ထွန်းစေဖို့အဲ့ဒီဖြစ်စဉ်တွေကနေပြီးတော့မှဒီမိုကရေစီစနစ်အမြင့်တော်ခိုင်မာရေးနဲ့လွတ်လပ်တဲ့ပွင့်လင်းလွတ်လပ်တဲ့မြန်မာလူ့အဖွဲ့အစည်းပေါ်ပေါက်ရေးဖြစ်ပါတယ်ဒုတိယကဏ္ဍတော့ကျွန်တော်နိုင်ငံအတွက်အထူးလိုအပ်နေတဲ့အမျိုးသားပြန်လည်စည်းလုံးညီညွတ်ရေးအတွက်လက်ရှိရထားတဲ့ငြိမ်းချမ်းရေးဖြစ်စဉ်အစစ်အစစ်ကိုခြေခံပြီးတော့မှခိုင်မာအောင်ဆောင်ရွက်တော်ဖို့ဖြစ်ပါတယ်တတိယကဏ္ဍကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဓိကကြတဲ့အရေးကြီးတဲ့အဆင့်တစ်ဆင့်အနေနဲ့ဖြတ်သန်းမဲ့2015ခုနှစ်အထူးထူးရွေးကောက်ပွဲများကိုအောင်မြင်စွာကျင်းပပြုလုပ်နိုင်ဖို့အတွက်လက်ရှိရရှိထားတဲ့နိုင်ငံရေးတည်ငြိမ်မှုများနဲ့ကိုထိန်းသိမ်းထားနိုင်ရေးကိစ္စဖြစ်ပါတယ်။ဒါကတော့သမ္မတကြီးညွှန်ညွှန်ပြောကြားခဲ့တဲ့ဦးစားပေးကဏ္ဍ၃ခုဖြစ်ပါတယ
်။ဒါအပြင်2014နှစ်ကသို့မဟုတ်2015နှစ်စပိုင်းမှာတနိုင်ငံလုံးအပြစ်ခတ်ရစေးလက်မှတ်ရေးထိုးနိုင်မှုအတွက်စူးစမ်းကြဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်တွင်းကဆောင်ရွက်ဖို့စတာတွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။တွေ့ဆုံဆွေးနွေးပွဲမှာခေါင်းဆောင်တူကို10မိနစ်အချိန်ရတယ်လို့သိရပါတယ်။ဒေါ်အောင်ဆန်းစုကြည်ကနိုင်ငံတော်သမ္မတကာကွယ်ဦးစည်းချုပ်ပြည်အောင်စုလွှတ်တော်နာယကတို့ပါတဲ့လေးဝန်ဆိုင်တွေ့ဆုံဆွေးနွေးရေးအတွက်တောင်းဆိုထားပါတယ်။ဒီနေ့ဆွေးနွေးပွဲဟာလေးဝန်ဆိုင်တွေ့ဆုံဆွေးနွေးပွဲလို့အဓိပ္ပာယ်ယူလို့မရကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကအခုလိုပြောပါတယ
်။လေးဝင်ဆိုင်ကိစ္စကိုခိုင်ခိုင်မြဲမြဲစုကိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကမှကိုပါတီဆွဲနေလည်းမဟုတ်ဘူး။ဝါဒဆွဲကြောင်ဖွင့်လည်းမဟုတ်ဘူး။လက်တွေ့ကြကြသူအဲ့ဒီ details 10 minutes ပြောပြီးတော့နောက်ဆုံးသူတွေရှိသေးလားဆိုတော့အယူအနေနဲ့လေးဝင်ဆိုင်ဆွေးနွေးပွဲမျိုးမြင်တဲ့ပုံစံတော့မဟုတ်ပါဘူး။
ရှန်တိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်ရဲ့ပေါင်းကပြည်ထောင်ငြိမ်းရေးအတွက်အဓိကတင်ပြခဲ့တယ်လို့ပြောပါတယ
်။အင်္ဂရိုလည်းတိုက်တွန်းထားတယ်မြန်မြန်လေးလုပ်ပေးပါလို့သမရတက်တမ်းပါလေ2015မတိုက်ခင်2014မှာတနင်္ဂနွေနေ့ပြည်ခိုက်စေရက်စဲအောင်စူးစမ်းပေးပါမေတ္တာရခနဲ့2015ကြာရင် political dialogue စနေအောင်လုပ်ပေးပါအဲ့လိုပဲအင်္ဂရိုတင်ပြတယ်ဒါပေမဲ့လူကြီးတွေအားလုံးနားလေသဘောပေါက်တယ်လို့ပြောလို့ရတယ
်ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA နဲ့အစိုးရစစ်တပ်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးကဆွေးနွေးခဲ့တယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်ညွန့်လွင်ကပြောပါတယ်
။ဦးခွန်ထွန်းပြောတဲ့ဟာကအားလုံးကတက္ကကိစ္စလို့ပေါ့နော်။တိုက်တော်လိုင်းအဖွဲ့ကိစ္စတွေတော့ဒါလည်းဆိုတော့ SSPP နဲ့တပ်မတော်တဲ့ဒီနှစ်ဖက်ကကော်မတီလေးဖွဲ့ပြီးတော့နောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်အောင်ထိတွေ့မှုတွေမဖြစ်အောင်ဆိုပြီးအဲ့ကော်မတီလေးနဲ့ပဲညီဖို့ပေါ့နော်ပြောကြတယ်။ပြောကြတဲ့အခါမှာတပ်ပါတီတခုထည့်သိမ့်တယ်ဆိုတဲ့ကိစ္စတော့သူဆွေးနွေးခဲ့တယ်
ဒီနေ့တွစ်ဆုံဆွေးနွေးပွဲကနေရလတ်တစ်စုံတစ်ခုထွက်ပေါ်လာတာမရှိကြောင်းနဲ့ဒါဟာပထမဆုံးခြေလှမ်းသာဖြစ်ကြောင်းဦးဆိုင်ညွန့်လွင်ကဆိုပါတယ်ဒီခေါင်းဆောင်တွေနဲ့နောက်ထပ်တွစ်ဆုံဆွေးနွေးသွားဖို့ရှိကြောင်းပြည်တော်စုဝန်ကြီးဦးရထွတ်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ